အီရန်အတိုက်ခံတွေနဲ့တခြားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကွန်ပျူတာမှာမယ်ဝဲဗိုင်းရပ်စ်တွေနဲ့တိုက်ခိုက်တဲ့ဆုတ်ရှားမှုလှုပ်ဆောင်တယ်လို့ဆက်ဆဲပြီးအီရန်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုဒဏ်ချအရေးယူလိုက်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနကကြေညာပြီးနေမှာပြောပါတယ်။ Cyber ချင်းချောက်မှုတွေလှုပ်ဆောင်နေတဲ့အီရန်က Advanced Persistent Threat 39အဖွဲ့နဲ့ Runner Intelligence Computing Company အပြင်လူပုဂ္ဂိုလ်45ယောက်အတွက်အမေရိကန်ကအရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့တာပါ။ Runner Intelligence Company ရဲ့နောက်ွယ်မှာအီရန်အစိုးရရှိနေကြောင်းနဲ့သူတို့ကအီရန်အတိုက်ခံတွေသတင်းသမားတွေနဲ့ခီးသွားလုပ်ငန်းကနိုင်ငံတကာကုမ္ပဏီတွေကိုပြစ်မှတ်ထားပြီး Malware Virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလုပ်နေတာနှစ်နဲ့ချီနေပြီလို့လည်းဗန်နာရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရဟာသူ့ထောင်လိုင်းရေးဌာနကိုတုံးပြီးအပြစ်နဲ့အရသားတွေနဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကမ္ဘာတစ်လွှာမတည်ငြိမ်အောင်လုပ်နေကြောင်းနဲ့ဒါကိုအမေရိကန်ကတုံ့ပြန်မှုတန်လျှောက်ချထားကြောင်းလည်းဗန်နာရေးဝန်ကြီးစတီဗန်မနူချင်ကကြေညာချက်မှာပြောပါတယ်။အခုလိုအမေရိကန်ဘက်ကအီရန်ပေါ်ဒဏ်ခတ်ရေးယူကြောင်းကြေညာချက်ထုတ်ပြန်လာတဲ့ပတ်သက်ပြီးအီရန်အစိုးရဘက်ကချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။